အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကိုပြန်ပြီးဖွင့်နိုင်မှုစ조사နေတယ်လို့ကာတာနိုင်ငံချိုင်းဝန်ကြီးကအကြံပေးနေမှာပြောပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေပြန်တန်းနိုင်တဲ့အချိန်တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လေဆိပ်ပြန်ဖွင့်ရေးအတွက်အကူအညီပေးဖို့ကာတာနဲ့တူရကီကနည်းပညာကျွမ်းကျင်သူတွေဗုဒ္ဓဘူးနဲ့ကကာဘူးကိုလေရင်နဲ့သွားခဲ့ကြတာပါ။ဒီလေဆိပ်ဟာအာဖဂန်နိုင်ငံတွင်းကထွက်ခွာခြင်းသူတွေအတွက်ရောအာဖဂန်နိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေရအောင်ပေးဖို့အရေးအတွက်ပါတိတ်ကိုအရေးပါနေတာပါ။ဒီလေဆိပ်တက်နေတဲ့အမြန်ပြန်လဲပတ်ဖို့လုပ်နိုင်မယ်လို့မျှော်လင့်နေဆဲဖြစ်ကြောင်းကာတာနိုင်ငံချိုင်းဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်ဒါနီကပြောပါတယ်။ဒါပြင်အာဖဂန်ပြည်သူတွေလွတ်လွတ်လပ်လပ်သွားလာခွင့်နဲ့လုံခြုံစိတ်ချစွာသွားနိုင်အောင်လုပ်ပေးမယ်ဆိုတဲ့ကတိကိုတာလီဘန်တွေတီးဖို့လိုတယ်လို့လည်းပြောပါတယ်။ကာတာဟာတာလီဘန်တွေနဲ့အနီးကဆက်ဆံရှိတဲ့ပြင်အာဖဂန်နိုင်ငံတဲကတောင်းနေချီတဲ့သူတွေအမေရိကန်တွေကယ်ထုတ်တဲ့နေရာမှာလဲအရေးပါတဲ့ကဏ္ဍကနေပါဝင်နေသူပါ။ကာဘူးကိုလင်းတွေပြန်ပြေးဆွဲနိုင်မှုကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆွေးနွေးနေတယ်လို့လည်းကာတာကာဝေးဝန်ကြီးကပြောပါတယ်။တူရကီနိုင်ငံခြားရေးဝန်ကြီးကလည်းလေဆိပ်အတွင်းရောအပြင်အတွက်ပါလုံခြုံရေးကိုထိတ်တန့်ဦးစားပေးထားတယ်လို့ပြောပါတယ်။